င်ဘာလ16ရက်တောက်ကြိုင်နေဥပုသ္စာဖြစ်တဲ့ငန်းစာဖြစ်ပါတယ်ဝိညာဉ်တော်စာပေဖြစ်တဲ့ Ichi Huai The Acts of the Apostles စာမျက်နှာ196ကနေ196နဲ့198မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့ပြဿနာကိုဖြေရှင်းတဲ့နေရာမှာတမန်တော်တွေတင်ကြားသူဆရာတွေပါဝင်ကြပါတယ်သူတို့တွေဟာဂျူးနဲ့တပါမျိုးသားခရစ်ယာန်အသင်းတော်ကိုတီထောင်တဲ့သူတွေဖြစ်ကြပါတယ်နေရာဒေသအစုံကနေကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့ကြပါတယ်ယေရုရှလင်မြို့ကခေါင်းဆောင်တွေအန်တီယုတ်အသင်းတော်ကနေအထူးတောင်းလွဲအပ်ခံရတဲ့သူတွေဩဇာကြီးအသင်းတော်ကကိုယ်စားလှယ်တွေဟာလည်းပဲအတိုင်ပင်ခံအစည်းအဝေးမှာရှိနေကြပါတယ်အစည်းအဝေးကိုဝိညာဉ်တော်အလင်းပြတဲ့အတိုင်းဆောင်ရွက်ကြပါတယ်ဖျားရှင်ရဲ့အလိုတော်အတိုင်းဖွဲ့စည်းထားတဲ့အသင်းတော်ရဲ့ဂုဏ်သိက္ခာနဲ့အညီဆုံးဖြတ်ကြပါတယ်။နောက်ဆုံးမှာတစိုက်တဲ့သဘောတည်းနဲ့တန်ရှင်းသောဝိညာဉ်တော်ဟာတပါးမျိုးသားတွေအပေါ်ကောင်းကြီးတွန်းလောင်းတော်မူတဲ့အကြောင်းကိုယုံကြည်လက်ခံလာကြပါတယ်။သူတို့ရဲ့လှုပ်ဆောင်ချက်တွေဟာလည်းပဲဝိညာဉ်တော်ရဲ့လမ်းပြမှုအတိုင်းဖြစ်တယ်လို့ယုံကြည်ကြပါတယ်။ခရိယန်ဒုတိယလုံးရဲ့အလုပ်ဟာပြဿနာကိုမဲပေးဆုံးဖြတ်ဖို့မဟုတ်ပါဘူး။တမန်တော်တွေခေါင်းဆောင်တွေဟာဩဇာရှိတဲ့သူဆုံးဖြတ်နိုင်တဲ့သူတွေဖြစ်ပါတယ်။ပြဿနာရဲ့အခြေမြစ်ကိုဆန်းစစ်ပြီးတော့ခရစ်ယာန်အသင်းတော်ရဲ့လက်ခံနိုင်ဖွယ်သဘောကိုအလေးထားကြပါတယ်။ဆုံးဖြတ်ချက်အပေါ်လူတိုင်းလက်ခံနိုင်ခြင်းမရှိပါဘူး။တချို့သောညီကိုတွေဟာမိမိတို့ကိုယ်ကိုယုံကြည်တဲ့စိတ်အထင်ကြီးတဲ့စိတ်ကြောင့်ဆုံးဖြတ်ချက်ကိုသဘောမတူနိုင်ကြပါဘူး။အဲ့ဒီပုံကိုယ်တွေဟာတတိတခြားဒဇင်ထောင်ပြီးတော့ခွဲထွက်ကျင်ကြပါတယ်။ဝေဖန်ပြစ်တင်ညှဉ်းညူပြစ်ရှာပါတယ်။အစီစဉ်သက်ကိုရေးဆွဲပြီးတော့ဖျားရှင်ဘိသိက်ပေးထားတဲ့သူတွေရဲ့အလုပ်ကိုဖျက်လို့ဖျက်စီးပြုပါတယ်။ဧဝံဂေလိလုပ်ငန်းကိုနှောက်ယှက်ပါတယ်။အသင်းတော်စတင်တည်ထောင်စဉ်ကတည်းကအဲ့လိုမျိုးသောပြဿနာမျိုးဟာနောက်ဆုံးသောအချိန်အထိရှိနေမှာသာဖြစ်ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အားဖြင့်တောက်ကြနေဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။ဥပုသ္စာဖြစ်သင်ငန်းစာခုနှစ်ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပုသ္စာဖြစ်အစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောင်ပါ။ကျန်တော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။